ယူကရိန်းအပေါ်အပြင်းထန်ကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံအနေနဲ့လိုအပ်လာနေတဲ့လက်နက်ခဲယံမီးချောက်တွေအတွက်တတိယနိုင်ငံတွေကတဆင့်ဝယ်ယူဖို့ကြိုးပမ်းအထောက်အမှုတွေထဲမြန်မာနိုင်ငံလည်းပါဝင်တယ်လို့ယူကရိန်းထောက်လှမ်းရေးအကြီးအကဲက VOA ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပြောဆိုခဲ့ပါတယ်။ဒီသတင်းသာမှန်ခဲ့မယ်ဆိုရင်တော့ဒေတာရင်းလုံခြုံရေးသားမကကမ္ဘာလုံခြုံရေးအတွက်ပါအထူးစိုးရိမ်မိချောင်း NUG အစိုးရကပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံလိုနိုင်ငံသေးတနိုင်ငံကတဆင့်ရုရှားကလက်နက်ကြီးစံတွေဘယ်လိုဝယ်ယူလို့ရမလဲ။မိုက်အင်ချင်းနိုင်ကအကြောင်းဆုံးတင်ပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံ Kiev မြို့တော်ကယူကရိန်းကာကွယ်ရေးဝန်ကြီးဌာနမှမကြာသေးခင်ကပြုလုပ်ခဲ့တဲ့ VOA အရှေ့ဥရောပဘျူရိုအကြီးအကဲ Miroslav Gongots နဲ့ယူကရိန်းထောင်လှမ်းရေးအကြီးအကဲ Kirill Budanov တို့တွေ့ဆုံမေးမြန်းထားတဲ့အထက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်ပါဝင်ခဲ့ပါတယ်။ယူကရိန်းကိုအပြင်းထန်တိုက်ခိုက်နေတာကြောင့်ရုရှားစိုးရအနေနဲ့လက်နက်ခဲယံမီးကျောက်တွေအကြီးအကျယ်လိုအပ်နေပါတယ်။ရုရှားရဲ့အနီးကမဟာမိတ်တွေဖြစ်တဲ့အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေစီကရုရှားကလိုအပ်နေတဲ့ဒုံးကျည်လက်နက်တွေဝယ်ယူနေတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းအီရန်အစိုးရကတော့ယူကရိန်းကျူးကျော်စစ်မဖြစ်ခင်ကတည်းကရောင်းချထားတာတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ရုရှားတပ်ဖွဲ့တွေဘက်မှအမြောက်ကြီးဒုံးကျည်တွေပြက်လက်သလောက်ဖြစ်နေပြီးရုရှားတို့လက်နက်တွေကိုအသုံးပြုနေတဲ့တတိယနိုင်ငံတွေစီကပြန်လည်ဝယ်ယူဖို့ရုရှားကစဉ်းစားလာတာဖြစ်ကြောင်းယူကရိန်းထောင်လှမ်းရေးအကြီးအကဲက VOE နဲ့မေးမြန်းခဲ့မှပြောကြားခဲ့တာပါ။အဲ့ဒီလိုတတိယနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ကြောင်းသူကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီဆွဆွဲပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီကို VOE ကစ조사ဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြေဆိုခဲ့ခြင်းမရှိပါဘူး။တကယ်လို့ယူကရိန်းကျူးကျော်စစ်မှာရုရှားဟာမြန်မာစစ်တပ်နဲ့ပူးပေါင်းပြီးအသုံးချမယ်ဆိုရင်ဒေတာရင်းလုံခြုံရေးသားမကကဘာကြီးတည်ငြိမ်ရေးကိုပါထိခိုက်လာမှကိုစိုးရိမ်မိကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရတမနာယုံပြောခွင့်ရဦးကျော်စောက VOA ကို Zoom ကနေပြောပါတယ
်တော်တော်စိုးရိမ်မိတယ်စိုးရိမ်မိတယ်ဆိုတော့နှစ်ခုပေါ့နော်ကဘာရဲ့လုံခြုံရေးကိုထိခိုက်နောက်တစ်ခုကကျတော့ကျွန်တော်မြန်မာနိုင်ငံရဲ့အချမ်းပဲစစ်တပ်နဲ့တွဲပြီးတော့မြန်မာနိုင်ငံကိုခုတုံးတော့သုံးသွားမယ်ဆိုတော့အိမ်မဓမ္မလည်းစိုးရိမ်စရာတစ်ခုပေါ့ဒါဒီတင်ကတော့ဘလောက်ခိုင်မာလဲတော့ကျွန်တော်တို့လည်းမသိဘူးဒါပေမဲ့ဒီတင်းသာအမှန်ဖြစ်ခဲ့မယ်ဆိုရင်ဒီကျွန်တော်တို့နိုင်ငံလုံခြုံရေးကျွန်တော်တို့ရဲ့အရှိတောင်အချလုံခြုံရေးအာရှတိုက်လုံခြုံရေးတင်မခါဥရောပတိုက်နဲ့ကမ္ဘာလုံခြုံရေးအတွက်ပါထိခိုက်စေတဲ့အရာတစ်ခုလို့မြင်မိတယ်ဒီအားသာမှန်ခဲ့မယ်ဆိုရင်တော့တော်တော်စိုးရိမ်စရာကောင်းတဲ့ကိစ္စတစ်ခုလို့လည်းထင်မြင်မိပါတယ်
အင်အားကြီးအနောက်နိုင်ငံတွေကဝိုင်းဝန်းပိတ်ဆို့အရေးယူထားတဲ့ရုရှားနိုင်ငံအတွက်အကန့်အသတ်တွေတော့ရှိနေတာပါ။ဒါကြောင့်အမြောက်ကြီးစံတွေဒုံးကျည်တွေကိုမြန်မာလိုနိုင်ငံကိုကြားခံတဆင့်ထားပြီးဝယ်ယူနိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်တွေရှိပါတယ်။ဘလို့လမ်းကြောင်းမျိုးနဲ့ဖြစ်နိုင်ခြေရှိမလဲ။ဦးကျော်စောရဲ့အမြင်ကတော့
မြန်မာစစ်တပ်ကစစ်တပ်မဟုတ်တော့ဘူး။မြန်မာနိုင်ငံကိုကာကွယ်ပေးတဲ့စစ်တပ်မဟုတ်တော့ဘူးလေ။ကိုယ့်တိုင်းပြည်ကိုကိုယ်ပြန်လူယူဖို့ကိုယ့်လူမျိုးကိုကိုယ်ဒီနှစ်ခုဖို့အတွက်လုပ်နေတဲ့ဟောလက်နက်ကိုင်ဖွဲ့စည်းတစ်ခုဖြစ်လာတယ်။အဲတော့ဒီလိုပူပေါင်းဆောင်ရွက်ခြင်းဟာကျွန်တော်တို့အတွက်ကအင်မတန်မြန်မာနိုင်ငံအတွက်ပေါ့မြန်မာပြည်သူလူထုတွေအတွက်ကစိုးရိမ်စရာဘာလဲဆိုတော့မြန်မာစစ်တပ်အနေနဲ့ကတော့ရုရှားစစ်တပ်ကိုဒီလက်နက်ပေးဖို့အတွက်သူတို့မှလည်းအင်အားမရှိရုရှားနေသူတို့ပြန်ဝင်နေတာပြန်ဝင်နေရတဲ့အနေအထားဒါပေမဲ့ရုရှားကမြန်မာနိုင်ငံကိုမြန်မာစစ်တပ်ကိုအသုံးချပြီးသူ့ရဲ့ခရိုနီတွေကိုအသုံးချပြီးတော့ကြာနေပြီးတော့လက်နက်တွေဝယ်မယ်ခဲယံမီးကျောက်တွေဝယ်တယ်အနေထားလို့အဲ့လိုမျိုးသုံးသက်တာလို့ကျွန်တော်ထင်မြင်မိတယ်ပေါ့နော
်အာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီကိုအနောက်နိုင်ငံတွေကပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေရှိနေပေမဲ့အားနည်းချက်တွေရှိနေပြီးထိရောက်မှုတွေမရှိတဲ့အပေါ်မှာရုရှားနဲ့မြန်မာစစ်တပ်တွေကပူးပေါင်းအသုံးချဖို့စ조사လာတာဖြစ်နိုင်တယ်လို့လည်းဥကျော်စောကသုံးသက်ပါတယ်တဖက်မှာလည်းအိန္ဒိချင်းတရုတ်နိုင်ငံကမြန်မာကိုကြားခံထားပြီးရုရှားကိုလက်နက်ခဲယံတွေပေးပို့ဖို့လှုပ်လာနိုင်တယ်လို့သုံးသက်ကြပါတယ်ဒီသုံးသက်ချက်တွေနဲ့ပတ်သက်လို့ဥကျော်စောရဲ့အမြင်ကတော့
ကျွန်တော်မြန်မာနိုင်ငံမှာမြန်မာနိုင်ငံကိုအသုံးချပြီးတော့ဒီလိုမျိုးဟောအင်အားကြီးနိုင်ငံတွေအားပြိုင်တဲ့အနေထားမျိုးတော့ကျွန်တော်အစိုးရလက်ခံနေစရာအကြောင်းမျိုးရှိလက်ဟောမသိတော့ဘူးဟောဖြစ်စေချင်ပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီဟာပြောကြားတဲ့အဲ့တဲ့တင်ကြားတဲ့ဟာစိုးရိမ်မှုရှိပါတယ်စိုးရိမ်မှုရှိတယ်ဆိုတော့မြန်မာနိုင်ငံရဲ့ဒီအကျိုးစီးပွားဟောလုံခြုံဟောပါခေါ်မလဲ stability data stability ကဘာရဲ့လုံခြုံရေးအင်ဂျင်ရေးအတွက်စိုးရိမ်မိတယ်ပေါ့နော်
မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Justice for Myanmar GFN အဖွဲ့ရဲ့အစိုးရခန်းစားတစ်စောင်မှာတော့ရုရှားအနေနဲ့သူ့ရဲ့အာရှစီးပွားရေးဈေးကွက်အတွက်မြန်မာနိုင်ငံကိုအခြေပြုဖို့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောကြားထားတယ်လို့ဆိုပါတယ်။အခုလိုယူကရိန်းကျူးကျော်စစ်အတွက်ရုရှားမြန်မာစစ်ကောင်ဆောင်တွေပူးပေါင်းလာနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဟာလူသားတွေအတွက်အန္တရာယ်ဖြစ်လာနိုင်တဲ့အခြေအနေရှိနေပြီးကမ္ဘာလုံးဆိုင်ရာတုံ့ပြန်ဖို့လိုအပ်ကြောင်း VOA ကိုတုံ့ပြန်တဲ့ GFM ရဲ့အစာမှာရေးသားထားပါတယ်။